မြန်မာနိုင်ငံတဝန်းအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေ6ရက်မြောက်စတိုက်ဖြစ်ပေါ်နေချိန်မှာပဲအစိုးရဝန်ထမ်းတွေအလုပ်ပြန်ဆင်းဖို့နဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုရှောင်ရှားဖို့လူစုလူဝေးလှုပ်ရှားတွေကိုရပ်တန့်ဖို့မြန်မာအာဏာသိမ်းအုပ်စုခေါင်းဆောင်ကစက်တဘရီနေ့ကတိုက်တွန်းလိုက်တယ်လို့ရိုက်တာသတင်းတရမှာဖော်ပြထားပါတယ်။အခုလိုအာဏာသိမ်းမှုအတွက်အမေရိကန်နိုင်ငံကပထမအဆင့်ဂျန်ခတ်မှုကိုကြေညာနေချိန်မှာပဲဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတို့ကလွှတ်တော်တွေမှာလည်းမြန်မာစစ်ကောင်စုတွေကိုအရေးယူတံခတ်ဖို့တောင်းဆိုနေကြပါတယ်။အာဏာသိမ်းကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဆန္ဒပြမှုတွေနဲ့ CDM ကလူထုစန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးပထမအကြိမ်ထုတ်ပေါ်ပြောဆိုရမှာတိုင်းပြည်ရဲ့အကျိုးစီးပွားအတွက်တာဝန်ချိန်မှာအလုံးမဆင်းသူတွေဟာအလုံးချက်ချင်းပြန်ဆင်းဖို့တောင်းဆိုရပြီးစိတ်ကံစားမှုနောက်ကိုမလိုက်ကြဖို့လည်းတိုက်တွန်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုရှောင်ရှားဖို့အတွက်ဒုစုစုဝေးလှုပ်ရှားတွေကိုရပ်တန့်ကြဖို့တမတော်သတင်းမှန်နဲ့ပြန်ကြားရေးကလည်းတိုက်တွန်းထားပါတယ်။ဒီတော့တွင်နိုင်ငံတော်ဝန်ဖမ်းဆီးမှုတွေလည်းဇက်တိုက်ဖြစ်ပေါ်နေပြီးအာဏာသိမ်းပြီးကလေးကအ ਨੇ ဆုံးလူပေါင်း220ကိုဖမ်းဆီးထားတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်။နိုင်ငံတော်ဝန်ဆန္ဒပြမှုတွေဟာလည်းကြက်သပရင်းဒီဇက်တိုက်ဖြစ်ပေါ်နေပြီးရာပေါင်းများစွာသောအလို့သမားတွေဟာမြို့တော်နေပြည်တော်လမ်းမတွေပေါ်မှာစစ်အာဏာရှင်ဆန့်ကျင်ရေးကြွေးကြော်တဲ့နေကိုတံပြိုင်တောင်းဆိုနေကြပြီးဒေါ်ဆန်းစုကြည်ကိုထောက်ခံတဲ့ဆိုင်းဘုတ်တွေကိုလည်းကင်ဆောင်လာကြပါတယ်။ရာချီတဲ့ဆန္ဒပြသူတွေဟာတရုတ်တန်ယုံအပြစ်မဲ့မှာလဲဆန္ဒပြနေကြပြီးတရုတ်အစိုးရအနေနဲ့မြန်မာအာဏာသိမ်းအုပ်စုကိုမထောက်ခံကြဖို့တောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့ကြာသပတေးလေးကတော့အမေရိကန်အစိုးရအနေနဲ့အာဏာသိမ်းမှုမှာအဓိကတာဝန်ရှိတဲ့မင်းအောင်လှိုင်ရဲ့ပါဝင်လက်ရှိနဲ့ရခိုင်စစ်ကောင်းဆောင်စေဦးဘုတ်ပေါ်ပိတ်ဆို့အရေးယူလိုက်ပြီးမြန်မာစစ်တပ်ကထိန်းချုပ်ထားတဲ့ကြောက်စိမ်းနဲ့အဖိုးတန်ကြောက်မြက်ကုမ္ပဏီ၃ခုကိုလည်းအမိမဲစီးရင်တင်သွင်းလိုက်ပါတယ်။